တော်တရှင်များမင်္ဂလာပါခင်ဗျာဒီတစ်ပတ်မှာတော့တောင်သူလယ်သမားတွေကိုပိုင်အရင်းအနှီးရှာဖွေနိုင်မှုဗမာလယ်ပောင်ခွင့်ကိုဘလို့အကောင့်တဲပေါ်မလဲဆိုတာနဲ့ပတ်သက်ပြီးဆွေးနွေးတင်ပြသွားမှာဖြစ်ပါတယ်ခင်ဗျာအရင်တစ်ပတ်တုန်းကစိုက်ပျိုးစိတ်ချင်းငွေအတွက်ငွေစက်ကူတွေရိုက်ထုတ်ပြီးမဖြည့်ရှင်းသင့်ကြောင်းနဲ့တောင်သူတွေကိုပိုင်အရင်းအနှီးရှာဖွေနိုင်အောင်ဥပဒေကခွင့်ပြုထားပြီးဖြစ်တဲ့ဗန်တွေမှာလယ်ယာမြေပောင်နှံခွင့်ကိုအကောင့်တဲပေါ်အောင်လုပ်ဖို့အကြံပြုတင်ပြခဲ့ပါတယ်ဒီတစ်ပတ်တော့ပြီးခဲ့တဲ့တစ်ပတ်ရဲ့အဆက်ဖြစ်ဗမာလေပောင်ခွင့်ကိုဘလို့အကောင့်ထဲပေါ်အောင်လုပ်ကြမလဲဆိုတဲ့အပိုင်းကိုဆွေးနွေးတင်ပြသွားမှာဖြစ်ပါတယ်။2012ခုနှစ်မှာအစ်စ်ပြဌာန်းခဲ့တဲ့လေယာမြေဥပဒေမှာလေမြေယာမြေတွေကိုတရားဝင်ရောင်းချခွင့်ပေါင်နှံခွင့်ပြုခဲ့ပါတယ်။ဒါပေမဲ့ပြီးခဲ့တဲ့အစိုးရတက်တန်းတလျှောက်မှာဒီကိစ္စကဥပဒေစာအုပ်ထဲကနေအပြင်လောကကိုထွက်မလာနိုင်ခဲ့ပါဘူး။အခုအစိုးရတက်လက်ထက်မှာလည်းညီမိတလောက်တော့ဗမာလေယာမြေပေါင်နှံခွင့်ကိုအကောင့်ထဲပေါ်အောင်မဲ့အရေးအယောင်မရှိသေးပါဘူး။ဒီနေရာမှာပေါ်လာတဲ့မေးခွန်းတစ်ခုကတော့ဥပဒေရေးဆွဲပြီးတရားဝင်ခွင့်ပြုထားတဲ့ကိစ္စတစ်ခုကိုတက်ဆိုင်ရာဝန်ကြီးဌာနကဘာဖြစ်လို့များအကောင့်ထဲမဖို့သေးတာပါလဲဆိုတာပါပဲ။ဒါနဲ့ပတ်သက်ပြီးအစိုးရအရာရှိမင်းတွေရဲ့မိန့်ခွန်းတွေထုတ်ပေါ်ပြောကြားချက်တွေနဲ့စီးပွားရေးလုပ်ငန်းရှင်တွေစီကသတင်းစကားတွေကိုအခြေပြုပြီးဖြစ်တန့်ကြီးအဖြစ်တစ်ခုကိုစဉ်းစားမိပါတယ်။အစိုးရအရာရှိမင်းတွေရဲ့မိန့်ခွန်းတွေထုတ်ပေါ်ပြောကြားချက်တွေအပေါ်မူတည်ပြီးစဉ်းစားမိတဲ့နံပါတ်၁ဖြစ်တန့်ကြီးကတော့ဒီဆရာသမားတွေကလေသမားတွေကိုအလွန်အမင်းအထင်သေးနေတာပါ။ဘန်းမှာလေလေယာတွေပေါင်လို့ရတဲ့ငွေကိုတောင်သူတွေစီမံခန့်ခွဲနိုင်မှာမဟုတ်ဘူး။ငွေတွေဆုံးရှုံးသွားပြီးသူတို့ဘဝတွေပိုဆိုးသွားလိမ့်မယ်ဆိုတဲ့စဉ်းစားချက်ပါ။စီးပွားရေးလုပ်ငန်းရှင်တွေစီကတည်င်းစကားတွေကိုအခြေပြုပြီးစဉ်းစားမိတဲ့နံပါတ်1ဖြစ်တန်ကြီးကတော့လေပေါင်နဲ့လေသမားတွေအကျွေးပြန်မဆက်လို့ရှိရင်ကြီးလာတဲ့ငွေတွေမဆုံးရှုံးရအောင်ဘလို့လုပ်ရပါမလဲဆိုတဲ့ဘန်တွေဘက်ကစိုးရိမ်ချက်ပါ။အခုတင်ပြခဲ့တဲ့ပြဿနာနှစ်ရပ်ကိုဘလို့ဖြေရှင်းကြမလဲဆိုတာကိုဆက်ပြီးအကြံပြုဆွေးနွေးပါမယ်။နံပါတ်1ဖြစ်တဲ့လေသမားတွေကငွေကြေးကိုမစီမံတတ်ကြဘူး။လေပေါင်ရင်ငွေတွေဆုံးရှုံးပြီးသူတို့ဘဝပိုဆိုးသွားမယ်ဆိုတဲ့စဉ်းစားချက်ကိုတော့အဝေးကြီးကြည့်ပြီးအထင်လွဲနေတဲ့အယူအဆတရက်လိုပဲပြောချင်ပါတယ်။လေသမားတွေထဲမှာအစ်မင်းစီမံခံခွဲမှုတွေကိုကျွမ်းကျင်တဲ့သူအင်မတန်ရှားနိုင်ပါတယ်။ဒါပေမဲ့ကိုယ့်အလုပ်ကိုလုပ်လို့ရနိုင်အောင်လိမ်မာပါနဲ့တဲ့သူတွေအများကြီးရှိပါတယ်။ဒီစိုးရိမ်ချက်ကလက်တွေ့နဲ့ကင်းကွာတဲ့လူတန်းစားအမြင်ကိုအခြေခံတဲ့အယူအဆပါဒါနဲ့ပတ်သက်ပြီးအစိုးရတစ်ကိုအကြံပေးလိုတာကတော့တောင်သူလယ်သမားတွေနဲ့ပတ်သက်ရင်ရှီရင်ဆွဲဆရာသမားတွေရဲ့တင်ပြချက်နဲ့ပဲမူဝါဒမချမှတ်ပါနဲ့တောင်သူလယ်သမားတွေနဲ့ညံ့နာဆုံးကြီးတွေ့ဆုံပြီးဒီကိစ္စကိုဆွေးနွေးပါဘန်မာလဲပေါင်နိုင်ရေးကိစ္စကိုဘလို့သဘောရကြတယ်လဲဘလို့လုပ်ရင်အောင်မြင်နိုင်ကြမလဲဆိုတာကိုသူ့ဘက်ကိုယ့်ဘက်ပွင့်ပွင့်လင်းလင်းဆွေးနွေးကြပါတောင်သူတော်တော်များများကလည်းဒီကိစ္စကိုစိတ်ဝင်စားရှိကြပါတယ်ဒါနဲ့ပတ်သက်ပြီးပဲခူးတိုင်းဖျားကြီးကျေးရွာကတောင်သူဦးအောင်ထေးကအခုလိုပြောကြားထားပါတယ
်။ဒီနေ့ချင်းဝင်တေကဟိုတသိန်းခွဲဖြစ်သွားတာပေါ့။6လတခါ7လတခါဒီလားတို့ချင်းဝင်နေရတော့လေသမားဘဝဘလို့မအဆင်မပြေနိုင်။ပုံစံခွန်ကတော့ဟိုယင်းနှီးမြုပ်နှံမှုအနေနဲ့ပေါင်တာလေ။လွဲသုံးစားလောက်တာမဟုတ်ဘူးဆိုတော့ပေါင်နှံခွဲရှိပြီဆိုပြီးတော့အစိုးရအတိမပြုပန်အခုလောလောဆယ်တော့စိုက်ပန်ပဲရှိသေးတာပေါ့။ကျန်တဲ့ဗန်ကြီးတွေဟိုယင်းနှီးမြုပ်နှံမဲ့ဗန်တွေနဲ့ခွင့်ထားတဲ့ဗန်နေမှာ၃နှစ်၅နှစ်ပေါင်တန်လို့ရတယ်ဆိုရင်အဲအဲ့လိုဥပဒေမျိုးဖြစ်ခဲ့ရင်တော့လေသမား90ရာခိုင်နှုန်းတော့ကတော့တက်ခံတယ်ပေါ့
နံပါတ်1စိုးရိမ်ချက်ကိုဆက်ပြီးဆွေးနွေးပါမယ်ပြောရရင်ဒီကိစ္စကိုလည်းအစိုးရတာဝန်ရှိသူတောင်သူလေသမားကိုယ်စားလှယ်နဲ့ဗန်လုပ်ငန်းနယ်ပယ်ကတာဝန်ရှိသူတွေမျက်နှာစုံကြီးတွေ့ဆုံပြီးလှုပ်ထုံးလုံနည်းနဲ့စီမင်းစည်းကမ်းတွေကိုတတ်မှတ်ရမှာဖြစ်ပါတယ်ဗန်ဆိုတဲ့နေရာမှာပြည်တွင်းဗန်တွေတွေမကပဲဒီကိစ္စအတွက်ပြပဗန်တွေကိုပါထည့်သွင်းစဉ်းစားဖို့ထပ်ဆင့်အကြံပြုလိုပါတယ်။ဘာဖြစ်လို့လဲဆိုတော့ပြည်တွင်းဗန်တွေရဲ့ငွေအရင်းနှီးအင်အားကအင်မတန်မှနည်းတာကြောင့်ပဲဖြစ်ပါတယ်။ပြီးရင်အစိုးရဗန်နဲ့တောင်သူလယ်သမားကိုယ်စားလှယ်တွေပါဝင်တဲ့ကော်မရှင်တရက်ကိုဖွဲ့စည်းထားပါ။ကဲ၍ပြဿနာတစုံတရာဖြစ်ရင်အဲ့ဒီကော်မရှင်ကနေဖြေရှင်းပါ။ဒီလိုဆိုရင်မျှကြည့်ဖြစ်တဲ့အလုပ်လုပ်လို့ရတဲ့အနေအထားတရက်ပေါ်လာပါလိမ့်မယ်။ဒီနေရာမှာပြောလိုတာကဗန်မှာလေယာမြေကိုအပေါင်ထားပြီးတောင်သူတွေအရင်းနှီးရှာဖွေနိုင်ရင်ကိစ္စအကောင့်ထဲပေါ်ဖို့အစာပြိုးလှုပ်ဆောင်ရမှာကအစိုးရဖြစ်ပါတယ်။ဒါကြောင့်လယ်သမားတွေနဲ့တွေ့ဆုံဆွေးနွေးပြီးဒီကိစ္စကိုအမြန်ဆုံးအကောင့်ထဲပေါ်ဖို့တာဝန်ရှိသူများကိုတိုက်တွန်းအပ်ပါတယ်။စီးပွားရေးဖွံ့ဖြိုးမှုမျက်မှောက်ပြုနိုင်ကြပါစေ။ကျေးဇူးတင်ပါတယ်ကျွန်တော်အောင်နိုင်ကျော်ပါ။